2023ငြိမ်းချမ်းရေးနိုဘယ်ဆုရှင်နာဂစ်မိုဟာမက်ဒီကိုအီရန်တရားရုံးကနေထောင်နဲ့နောက်တက်တနှစ်တက်ပြီးတိုးချလိုက်တာအတွက်နော်ဝေးနိုဘယ်ဆုပေးကော်မတီကနေရှုံချလိုက်ပါတယ်။အစ္စရေးဆိုရကမစ်မိုဟာမက်ဒီပုံမှန်တရားမျှတမှုရှိပဲပြင်းထန်တဲ့ပြစ်ဒဏ်ချမှတ်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းနဲ့ဒါဟာလူခွင့်ရေးကိုဗျောင်ဗျောင်တင်းတင်းနဲ့ချိုးဖောက်တာဖြစ်တယ်လို့ဟန်ပြတရားစီရင်မှုဖြစ်ကြောင်းနဲ့နိုဘယ်ကော်မတီကကျေးဇူးပေးနေမှာကြေညာချက်ထုတ်ပြန်ပြောပါတယ်။တမထားတဲ့စီမင်းတိုင်းမွတ်စလင်ခေါင်းစည်းပေါ်မှာမချုံတဲ့အတွက်သူက2021နိုဘမ်ဘာကလေးကဖမ်းထားတာပါဒီတမချက်ကိုမလိုက်နာမှုနဲ့သူကထောင်နဲ့တစ်နှစ်ချတာဖြစ်ကြောင်းသူရဲ့ရှင်နေမော်စတာဖာနေလီကအင်ကာနေလူမှုမီဒီယာ X မှာရေးပါတယ်သူကခုနောက်ဆုံးပြစ်ဒဏ်ချမှတ်တာဟာလွှတ်တော်ရွေးကောက်ပွဲတွေကိုတပိတ်မှောက်ဖို့တောင်းဆိုတာဆွီဒင်နဲ့နော်ဝေးကလွှတ်တော်အမတ်တွေစီကိုစာပို့တာနဲ့သတင်းသမားကျောင်းသူဒန်နာဂါလီဘက်နဲ့ပတ်သက်ပြီးမှတ်ချက်ပေးတာနဲ့ဆက်နွယ်နေတယ်လို့လည်းပြောပါတယ်။ဂါလီဘက်ဟာသူ့အရင်အဖမ်းခံရခြင်းကလုံခြုံရေးတွေကသူ့ကိုလိမ်ပိုင်းစော်ကားကြောင်းထုတ်ဖော်ပြောဆိုခဲ့တဲ့နောက်ဖမ်းခံရတာလို့လူခွင့်အဖွဲ့တွေကပြောပါတယ်။အခုတော့ပြန်လွတ်လာပြီဖြစ်ပါတယ်။အီရန်တရားရေးဌာနရဲ့အွန်လိုင်းစာမျက်နှာမှာတော့သူကမမှန်မကန်ထွက်ဆိုတဲ့အတွက်တရားစွဲခံရတာလို့ပြောပါတယ်။